မြန်မာနိုင်ငံမှာဒီနှစ်နောင်ပိုင်းကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့လိုအပ်ချက်တွေအများပြားရှိနေတယ်လို့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ကျောင်းသားတွေကသတိပေးလိုက်ပါတယ်။ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးပြည်တွင်းငြိမ်းချမ်းရေးစရာတွေလို့အခြေခံကြကြပြင်ဆင်စရာတွေတာမကရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့လေဒီပါတီတစ်ခုကဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အပြည့်စုံကတော့ VOA သတင်း6မှ AA မှာကသတင်းပေးပို့ထားပါတယ်
ရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အချိန်တိုင်းကျင်းပနိုင်ဖို့ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေနဲ့အညီဆောင်ရွက်ဖို့နိုင်ငံတကာကအကဲခတ်တွေကိုလွတ်လွတ်လပ်လပ်လေ့လာခွင့်ပြုဖို့စတာတွေလိုရွေးကောက်ပွဲနဲ့တိုက်ရိုက်သက်ဆိုင်တဲ့ကိစ္စတွေမှာလိုအပ်ချက်တွေကို NLD ပါတီနဲ့88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကခေါင်းဆောင်တွေကထောက်ပြခဲ့ကြတာပါဒီလိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်ဖို့အတွက်အထူးလိုအပ်ချက်တစ်ခုအဖြစ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်း NLD အနေနဲ့ကြိုးပမ်းသွားမှာဖြစ်တယ်ဆိုပြီးပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောဆိုခဲ့ပါတယ်
ရွေးကောက်ပွဲမှာငံလို့ဖို့ဥပဒေတိုင်းလုပ်ဖို့နဲ့ကောင်းမွန်တဲ့ဥပဒေတွေရှိဖို့အဲ့ဒါလိုပြောတာလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်တော့အငယ်တို့ဟာပြင်ဆင်ရေး4-6တင်မကပါဘူးလိုအပ်တဲ့ပြင်ဆင်မှုတွေကိုဆက်လက်ကြိုးစားနေမှာပဲအဲ့ဒီမှာကျွန်တော်တို့ပြောရတယ်ဟာကဟိုလွတ်တော်တွင်လွတ်တော်ပါဆက်လွတ်တော်တွင်ဆိုတာလွတ်တော်မှာရှိနေတဲ့အင်အားတော့မများဘူးသို့တော်ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေရှိတယ်လွတ်တော်ပါဆိုတာနိုင်ငံရေးရရှင်းချလာအောင်အစိုးရသဘောပေါက်လာအောင်ပြည်သူလူထုထောက်ခံလာအောင်ဒီလိုလုပ်ရတယ်တော့ရှိတာပါ
မြန်မာအစိုးရကတော့ရွေးကောက်ပွဲတွေကိုအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလစမ်းမှာကျင်းပနိုင်ဖို့ရည်မှန်းထားပြီးမဲပေးခွင့်ရှိသူတွေရဲ့စီးရင်ကိုလည်းတနိုင်ငံလုံးမှာ၄တုပ်ခွဲထုတ်ပြန်ဖို့စီစဉ်ထားပါတယ်။ပထမအကြိမ်ဖြစ်မတ်လ30ရက်နေ့ကနေဧပြီလ12ရက်နေ့ထိရန်ကုန်တိုင်းမြို့နယ်10မြို့နယ်မှာထုတ်ပြန်ပေးခဲ့ပါတယ်။ဒုတိယအကြိမ်ဖြစ်ရန်ကုန်တိုင်း14မြို့နယ်နဲ့နေပြည်တော်ကောင်စီ10မြို့နယ်မှာမေလ25ရက်နေ့ကနေဇွန်လ9ရက်နေ့ထိမဲစီးရင်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့လည်းစည်ရင်ထုတ်ပြန်ရမှာအမှားအယွင်းတွေတွေ့နေရတဲ့အတွက်မဲပေးပိုင်ခွင့်ဆုံးရှုံးမှာကိုစိုးရင်ရတယ်လို့လည်း NLD ကသတိပေးပါတယ်
။အခုထုတ်ပြန်နေတဲ့မဲစည်ရင်တွေမှားယွင်းမှုကတော့အားအောပြန်ကောင်းအောင်များနေ။ဒါလည်းအငယ်တို့စနစ်တကျပြုစုပြီးတော့ရုပ်ောက်ဝဲကော်မရှင်တင်ကြမှာပါ။ဘာကြောင့်ဒီလိုအမှားများနေလဲဆိုတော့အငယ်တို့မသိသေးဘူး။ကျွန်တော်တို့ဟိုလူ10ယောက်မှတ်ပုံတွေတစ်ခုပဲတန်းစီပြီးတော့မဲစင်းနဲ့ပါကြဘလို့ဖြစ်နိုင်မလဲဟုတ်တယ်မလားနောက်တစ်ခုအငယ်တို့ပတ်ဝန်းကျင်မှာရှိနေတဲ့ NLD ရလူတွေရဲ့မဲစင်းတွေအကုန်လုံးလောက်ကိုအကျက်လက်တွေပါတယ်ပတ်ပုံတွေမှားတယ်အမိဘနာမည်မှားတယ်ရက်ကွက်နာမည်မှားတယ်တစ်ခုခုတစ်ခုမှားနေတယ်ခုပုံမှာမူတည်ပြီးပြောရရင်တော့မဲပေးခွင့်ခွင့်ရေးတွေသူတော်တော်များဆုံးရှုံးရမလို့ရှင်း
ပထမအကြိမ်မဲစင်းထုတ်ပြန်ပြီးတဲ့နောက်မှာတော့မှားယွင်းမှုတွေရှိကြောင်းပြန်လည်ပြင်ဆင်မှုတွေလုပ်မဲ့အကြောင်းကိုတော့အစိုးရပိုင်းသတင်းတွေမှာထုတ်ပြန်ခဲ့ပါတယ်။ကျန်တဲ့မဲစင်းတွေကိုတော့လာမဲ့ဇွန်လ10ရက်နေ့နဲ့ဇွန်လ25ရက်နေ့မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုတွေကိုတော့လူမှုအခြေပြုအဖွဲ့အစည်းအတော်များများကလိုက်လံဆောင်ရွက်နေကြပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ပြည်သူလူထုတွေကသူတို့ရဲ့ဆန္ဒအတိုင်းမဲပေးနိုင်ဖို့အတွက်ပညာပေးလှုပ်ဆောင်မှုတွေကိုလည်းလှုပ်ဆောင်နေကြပါတယ်။မကြခင်မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တရားနည်းလမ်းကျတဲ့ရွေးကောက်ပွဲဥပဒေလုံထုံးလုံနည်းတွေနဲ့ရွေးကောက်ပွဲဆိုင်ရာကြီးကြပ်သူအစဉ်စင်ရဲ့ဗလိုက်မှုကင်းတဲ့ဆောင်ရွက်ချက်တွေလိုအပ်ကြောင်းနဲ့လက်ရှိအခြေအနေရကတော့ဗဟိုကနေအောက်ခြေအစင်းထိရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေအနေနဲ့ဗလိုက်မှုကင်းကင်းနဲ့ဆောင်ရွက်နိုင်ပါမလားဆိုတာကိုတော့တန်တရားဖြစ်စရာတွေရှိတယ်လို့လည်းဒီကနေ့ NLD နဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရဲ့ပူးတွဲထုတ်ပြန်ချက်မှာပါရှိပါတယ်ရှင်။